ကိုရိုနာဗိုင်းရပ်စ်ခံရောက်ကအန္တရာယ်ကြောင့်မေလ၁ရက်နေ့မှာကျရောက်တဲ့နိုင်ငံတကာအလုပ်သမားတွေကိုကမ္ဘာတဝန်းခရိုင်းနှစ်တွေလို့မကျင်းပနိုင်ပဲဖြစ်နေပါတယ်။ကမ္ဘာတလွှားကအလုပ်သမားတွေဟာဒီအလုပ်သမားတွေကိုစွစွဝေးဝေးကျင်းပလေရှိပေမဲ့ဒီနှစ်မှာတော့နိုင်ငံအများပြားမှာနေအိမ်တွေမှာပဲနေဖို့အမိန့်တွေထုတ်ပြန်ထားတယ်လို့ခီးသွားတမ်းမြှင့်မှုတွေပါရှိနေတာကြောင့်အလုပ်သမားတွေကျင်းပမဲ့အဖွဲ့တွေကလည်းတခြားနှီးလန်းတွေနဲ့ကျင်းပနေပါတယ်။တချို့ဥရောပနိုင်ငံတွေမှာအလုပ်သမားတွေပွဲကျင်းပဖို့ဖြတ်သိမ်းတာရှိပေမဲ့ဒီယောဂတန်အဆိုးဆုံးခံရတဲ့နိုင်ငံတနိုင်ငံဖြစ်တဲ့စပိန်မှာတော့အပြင်ထွက်စုဝေးမှုကိုတရားရုံးတွေကခွင့်မပြုတဲ့အတွက်အလုပ်သမားသက်မကတွေကကွန်ပျူတာအွန်လိုင်းကနေပွဲတွေကျင်းပကြပါတယ်။ဂျာမနီအလုပ်သမားသက်မကတွေကလည်းလူမှုစုဝေးမှုအစားအင်တာနက်နဲ့ရေဒီယိုအသံလွှင့်ဌာနတွေကနေတဆင့်မိန့်ခွန်းတွေပြောတာတိဂီတနဲ့ဖျော်ဖြေတာတွေလုပ်ခဲ့ကြပါတယ်။ပြင်သစ်နိုင်ငံမှာလည်းနှစ်ဆင်ကျင်းပနေကြအလုပ်သမားတွေပွဲတော်နှစ်ခုမကျင်းပနိုင်ခဲ့ပါဘူး။ American Chief ဆိုင် John Hopkins တက္ကသိုလ်ရဲ့ထုတ်ပြန်ချက်အရတောက်ကြနေမှာကဘာတလွားဒီယောဂအကူးဆက်ခံရသူ 3.3 သန်းကျော်နဲ့တည်ဆုံးရသူက 23,400 နီးပါးရှိနေပြီဖြစ်ပါတယ်